မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့နိုင်ငံသားအလုပ်သမား65ယောက်ကထိုက်တဲ့လှုပ်အားကရရှိရေးအတွက်အမေရိကန်မော်တော်ကားတာယာဆက်ယုံ Goodyear ကိုတရားစွဲတဲ့အမှုမှာတရားရုံးကအလုပ်သမားတွေကိုအနိုင်ပေးလိုက်ပြီလို့ရှင်းနေတူကပြောပါတယ်။ဒါဟာနိုင်ငံသားအလုပ်သမားတွေအတွက်အောင်ပွဲတစ်ခုဖြစ်ကြောင်းနဲ့စက်မှုဆောင်ဆိုင်ရာတရားရုံးရဲ့ဆုံးဖြတ်ချက်ဟာရွှေ့ပြောင်းအလုပ်သမားတွေအပေါ်မှာလည်းခွဲခြားဆက်ဆံမှုမရှိသင့်ကြောင်းပြသလိုက်တာဖြစ်တယ်လို့အလုပ်သမားတွေရဲ့အကျိုးဆောင်ရှင်းနေကပြောတာပါ။မြန်မာအိန္ဒိယနဲ့နီပေါ်အလုပ်သမားတွေဟာအလုပ်ချိန်ပြောင်းလဲဆိုင်ရာခွင့်ပြုချက်တွေနှစ်စဉ်အပိုစုခြင်းနဲ့လစာတိုးမြှင့်ခန်းစား권တွေပါဝင်အလုပ်သမားရပိုင်권ဆိုင်ရာသဘောတူညီချက်ပါကျိုးမြတ်တွေကိုခန်းစား권ရသွားပြီဖြစ်ကြောင်းအကျိုးဆောင်ရှင်နီချန္ဒရာစီဂရန်ရာဂျန်ဒရန်ကပြောတာပါ။ကုမ္ပဏီဘက်ကတော့ဒီအလုပ်သမားတွေကိုအလုပ်သမားသက်မကကကိုစားမပြုကြောင်းညင်းထားပါတယ်အခုတရလူအလုသမားအုပ်စုဟာ Goodyear တာယာဆက်ယုံကိုစက်မှုဆောင်တရားရုံးမှာအမှုနိုင်ခဲ့တဲ့နိုင်ငံခြားသားအလုသမားအုပ်စုတွေကတတ်တရားမြောက်အုပ်စုဖြစ်တဲ့အကြောင်းရှေ့နေချန္ဒရာစီဂရန်ကပြောပါတယ်။အလုသမား119ယောက်ပါတဲ့အစောပိုင်းအမှုတွေအတွက် Goodyear Malaysia Bahed ဆက်ယုံဘက်ကအယူခံဝင်ထားပြီးဇူလိုင်လ26ရက်မှာဆုံးဖြတ်ချက်ချမဲ့အကြောင်းရှေ့နေကပြောပါတယ်။အလုပ်သမားတွေကသူတို့ရရမဲ့လှုပ်အားကစုစုပေါင်းအမေရိကန်ဒေါ်လာ 1.2 သန်းမလေးရှားရင်ကစ်နဲ့5သန်းကိုတောင်းဆိုထားတာဖြစ်ပါတယ်ရှင်။